ိုင်းမြန်မာနယ်စပ်မှာရှိတဲ့နိုင်ငံကူးလက်မှတ်ရှိသူတွေနေရပြန်တဲ့အခါတရားမဝင်လမ်းဖြစ်တဲ့တောင်ရင်မြစ်နာကနေလေစိတ်တွေကနေကူးပြီးပြန်ကြရတာဖြစ်ပါတယ်။တရားဝင်ပြန်ဖို့ငွေကြေးမတက်နိုင်တာ၊ပွဲစားတွေနဲ့လုံရင်ပိုပြီးကုန်ကျမှုရှိတာတွေကြောင့်တရားမဝင်မြစ်ကိုဖျက်ပြီးကူးကြတာပါ။အဲဒီလိုဖျက်ကူးတဲ့သူတွေထဲမှာဖမ်းဆီးခဲ့တာမှဆိုရင်ဖေဖော်ဝါရီလတတိယပတ်ကစပြီးတော့လူ20ထက်မနည်းကိုဖမ်းဆီးခံခဲ့ရပြီးထိုင်းနိုင်ငံထဲကိုနောက်ထပ်၅နှစ်ဝင်လို့မရအောင်ပြည်နှင်တန်ပေးခံခဲ့ရပါတယ်။ဒီကြောင့်ထိုင်းအခြေဆိုင်ပြည်ဝင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။နိုင်ငံကူးလက်မှတ်တွေကန်ဆောင်ပြီးဘန်ကောက်ချင်းမိုင်ဆိုင်တဲ့နေရာတိတိကလာကြတဲ့ရှစ်တောင်းလူသမားတွေဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေတဆင့်မြန်မာပြည်ထဲကိုပြန်ကြတဲ့အခါမှာတရားဝင်နေဆက်ချစ်ကြည်တကားပေါ်ကနေမပြတ်ပဲတရားမဝင်နီးလန်းနေတုံးပြီးပြန်ကြတာကြောင့်နေရပြန်မြန်မာတွေဖမ်းဆီးခံနေရရုံသာမကသူတို့ရဲ့နိုင်ငံကူးလက်မှတ်တွေပါဖျက်သိမ်းခံရပြီးပြည်နှင်တန်ပေးခံနေရတာပါဒီလထဲမှာပဲနေရပြန်မြန်မာတွေ20တဲ့မနေ့ပြည်နှင်တန်ပေးခံနေရကြောင်းရှေ့ပြောက်လို့တမားကြီးဆောင်ရွက်နေတဲ့ AC အဖွဲ့ကကိုရဲမင်းကပြောပြပါတယ
်ရထိုင်နေအုပ်စုလိုက်ပြန်တယ်ပြန်တဲ့ချိန်မှာဟိုအပေါ်ဘက်ကလည်းဟိုလာချီလာရီပါရီမရှိတော့အောက်ကနေဖြစ်လို့ကူးတယ်။ဒီတော့ကျတော့သူတို့စာဝေးကိုကာဆယ်လုပ်လိုက်တယ်ပေါ့။ကာဆယ်လုပ်လိုက်တဲ့နေသားမှာဆိုရင်တော့နောက်ဆိုပြန်ဝင်ဖို့၄-၅မိနစ်တော့ခတ်သွားလိမ့်မယ်ပေါ့။အဲ့လိုနေသားတွေပေါ့နော်မ
။လာမဲ့အေဒီလာဆိုရင်ရှစ်တောင်းလို့သမားအများစုဟာနေရက်ကိုပြန်ကြားလေးရှိတာပါ။ဒီအတွက်ရှစ်တောင်းလို့သမားတွေအနေနဲ့တရားဝင်ဖြစ်အောင်အထောက်အထားတွေလုပ်ပြီးတစိတ်တုံးတွေထူပြီးပြန်ကြားဖို့ကိုလည်းသူကနှိုးဆော်ခဲ့ပါရဲ့
။တရားဝင်စကားပြောနေပြောတရားဝင်ထောက်ထားတွေနဲ့အိမ်တဲ့စိတ်လုံးတွေထုပြီးဆင်းရဲတရားပြန်ရင်တော့ပို့ပေါင်းတယ်။အောက်ကနေစိတ်ဘောဂိတ်တွေကဖြစ်တယ်လို့ကူနေတော့ဟိုဥပဒေထိုင်းဥပဒေရဖြန်းစီရေးယူခံနိုင်တယ်။နောက်ဆုံးကိုယ့်ကိုစာအုပ်ကိုပိတ်သိမ်းတဲ့အထိစီနင်းတာအင်းရာကိုခံနိုင်တယ်ပေါ့နော်
။နေဆက်ပြန်မြန်မာတွေအနေနဲ့တရားပေါ်ကနေပြန်တဲ့အခါမှာနောက်တစ်ခါထိုင်းကိုပြန်ဝင်နိုင်ဖို့အတွက်စစ်စေးဂိတ်တွေမှာတစိတ်တုံးထုကအဖြစ်ဗန်းငွေတစ်ထောင်ပေးရတာပါ။ပွဲစားတွေနဲ့လုပ်မယ်ဆိုရင်တော့ဗန်းငွေ1600အထိကြည့်ပေါက်နေတာကြောင့်လုံသမားတွေအနေနဲ့ငွေကုန်ကြေးကျမတက်နိုင်တာကြောင့်တရားဥက္ကစီစိတ်တွေကလည်းတစ်ဖြင့်ခိုးပြန်ကြလို့ရှိပါတယ်။ဒီလိုတုံးမထုပဲခိုးပြန်တဲ့အခါမှာဖမ်းဆီးမိရင်တော့ထိုင်းကိုပြန်ဝင်ခွင့်9နှစ်အထိပိတ်ပင်လိုက်ပါတယ်။ချင်းမိုင်ဘန်ကောက်မဟာထိုင်စတဲ့နေရာတွေကနေအလုံးလုံးပြီးပြန်လာကြတဲ့မြန်မာတွေအနေနဲ့နေဆက်မြို့ဖြစ်တဲ့မဲဆောက်မြို့ကိုရောက်ပြီဆိုရင်48နာရီထက်ပိုပြီးကြာကြာနေထိုင်မယ်ဆိုရင်တော့အဲ့ဒီရင်တိုင်ထားပြီးနေထိုင်ရတာပါ။ဒါမှမဟုတ်ဘူးဆိုရင်တော့48နာရီအတွင်းမှာမိမိအလုပ်လုပ်တဲ့နေရာကိုပြန်သွားရမှာဖြစ်ပါတယ်။အင်ဂျင်တိုင်တဲ့အခါမှာလဲထိုင်းဝင်ရှင်ကိုယ်တိုင်လောက်ဝကရုံးကိုတောက်ရောက်တိုင်ကြားပေးရတာကြောင့်နေရာပြန်မြန်မာတွေအတွက်အခက်အခဲရှိနေပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာရှစ်ပြောင်းလို့ကမှ3သန်းထက်မနည်းအလုပ်လုပ်နိုင်ကြတာဖြစ်ပါရဲ့ရှင်။